အကိုတို့ဒီ88တရားနေပြီးတော့လောက်ခက်ကန်ခဲ့ကြတယ်ဒီမိုကရေစီရေလှုပ်ရှားမှုပုံစံကြီးပေါ့နော်ဘလို့တွေ့ရလဲပြောင်းသွားလားအရင်တိုင်းပဲလားခင်ဗျာ
အော်ဒီမိုကရေစီရရှိရေးအတွက်ဆက်လက်ကြိုးပမ်းမှုတွေပေါ့လှုပ်ရှားမှုတွေကတော့အရင်ပုံစံအတိုင်းပဲဆက်ပြီးတော့အားကောင်းပြီးရှိနေပါတယ
်ဟုတ်ကဲ့ဆိုတော့အခုပြဿနာအစ်စ်တွေလည်းတွေ့လာရတယ်လို့များမြင်မိလားခင်ဗျာ
အခုကတော့ဒီ2010နောက်ပိုင်းပေါ့ဥသိမ်းစိန်ကရွေးကောက်ပွဲပြီးသွားတဲ့ခါမှာအတွက်ဒီမိုကရေစီပြည်ကြောင်းနှမှုတွေလုံမဲ့ဆိုပြီးတော့နိုင်ငံကိုတကားဖွင့်လိုက်တဲ့ခါမှာပြောင်းလဲမှုတွေကောင်းတာတွေရောဆိုးတာတွေရောဖြစ်ပေါ်လာတာပေါ့လေဒါတော့ဒီတရားတဘောပေါ့ပေါ့ဘယ်လိုလဲဆိုတော့အញ្ញာအနာကိုလဝကြီးအုပ်ချုပ်ထားတဲ့နေရာကနေအနာတွေဖြေလျှော့လိုက်တဲ့ခါမှာ transition လို့လည်းပြောမလားဒီအတွင်ကုပြောင်းရေးကာလမှာကြုံရမဲ့ပြဿနာတွေဖြစ်ပေါ်လာတာတွေကလည်းအများကြီးရှိလာတယ်အဲအားကောင်းတာတွေလည်းအများကြီးရှိလာတယ်လို့ကျွန်တော်အနေနဲ့မြင်မိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဲ့ဒီအပြောင်းလဲဖြစ်လာတဲ့ကိစ္စတွေထဲမှာကျွန်တော်လည်းတွေ့နေရတယ်ကျန်တဲ့အဖွဲ့အစည်းတွေလည်းထောက်ပြကြတယ်အခုဒီစာပေလွတ်လပ်ခွင့်တွေလွတ်လပ်စာရေးသားခွင့်တွေပုံလေးခွင့်တို့တွေရလာကြတယ်ရေးကြတယ်တားကြတယ်အဲ့ဒီအခြေအနေမှာရောအကောင်းဆုံးဘယ်လိုပြောနိုင်မလဲခင်ဗျာ
နဲ့ဒါကလည်းဒီလိုစာပေရေးသားမှုတွေလွတ်လပ်မှုတွေပေးလိုက်တဲ့အခါကျတော့တချို့မိတ်ဆွေ journalist တွေတွေ့တယ်ခုမှပိုတော်မှခက်သွားတယ်လို့တော့ပြောတဲ့လူတွေလည်းပြောပါတယ်နောက်ကြတာပေါ့လေဘာဖြစ်လို့လဲဆိုတော့ကိုယ့်ဘက်ကိုထိမ့်သိမ်းရတော့တာလေအရင်တော့အစိုးရနဲ့ထိမ့်သိမ်းနေဟိုကမြေရတာမြေရပေါ့နော်အခုကျတော့ကိုယ့်ဘက်ကိုတာဝန်ယူရတော့တာဝန်ထိမ့်သိမ်းရတယ်အဲ့တော့ဒါကလည်းသဘာဝပဲပထမပိုင်းတော့အဲ့လိုမျိုးကြုံပါပဲနောက်ပိုင်းမှဆိုရင်တော့အဆင်ပြေသွားမှာပေါ့လေတခါတလေမှ journalist တွေကသတင်းရေးတဲ့အခါမှာပြောတာတခြားဟာလာရေးတာတခြားဖြစ်နေတာတွေပြောတဲ့ concept တွေပေါ့သူတို့ interview တွေသွားလုပ်တဲ့အခါမှာမမိတာတွေပေါ့နော်တကယ်တိကအချက်ကြီးကိုမမြင်ပဲနဲ့တာမညာအချက်ကလေးတွေကိုသွားပြီးတော့ရေးမိတာလို့အဲ့ဒါမျိုးတွေကလည်းရှိနေသေးတာပေါ့ဗျာ
အဲ့တော့ဗျအခုဒီကာလမှာပိုကောင်းလာပြီဆိုတဲ့အပိုင်းနဲ့မကောင်းသေးဘူးဆိုတဲ့အပိုင်းအဲ့နှစ်ပိုင်းကိုလည်းပြောပြပါဦ
းဒီအားကောင်းတယ်ဆိုတဲ့အပိုင်းဒီမှာလည်းဂျာနယ်တွေထွက်လာတယ်ဆိုတော့လည်းကောင်းတာပဲတစ်ခုကကြတော့ဒီစိုးရနေပြီးတော့နိုင်ငံတကာနဲ့ပို့ပြီးတော့ဆက်ဆံလာတယ်နောက်ပြီးတော့ပို့ပြီးတော့ tolerance ရှိလာတယ်ဒီအတိုက်ခံဒီမိုကရေစီအားစုတွေကိုခွင့်ပေးလာတယ်အဲ့ဒါမျိုးနေသားတွေရှိတယ်အဲဒီပိုင်းမှာလည်းမကောင်းသေးတဲ့ challenge ပေါ့ဗျာသင်ခေါ်မှုတွေကပါတယ်ဆိုတော့မြေသိမ်းတဲ့ကိစ္စတွေရှိနေတယ်နောက်တစ်ခုကဘာသာရေးပြဿနာလိုမျိုးတွေရှိနေတယ်အဲ့ဒီမှာဆိုတာအဲတချို့ပိုင်းတွေမှာပြောဟိုတချို့ဥပဒေတွေထုတ်ပြန်မှုဆိုတာမုံဝမရေဖြစ်နေတယ်ဘာဖြစ်လဲဆိုတော့ဥပဒေတွေထုတ်ပြန်လိုက်မှဆိုရင်ပြည်သူလူထုတွေကသူ့ကိုမုံဝမလားစန့်ကျင်မလားထောက်ခံမှုကြမလားလို့အဲ့လိုလဲစဉ်းစားကြပုံရှိသလားလို့ကျွန်တော်အနေနဲ့စဉ်းစားမိတယ်အဲ့တော့တချို့ပိုင်းတွေမှာကြာရင်ဒီဥပဒေနဲ့တားဆီးရတာရှိတယ်ဥပမာလူမျိုးရေးဘာသာရေးက dependence ပဲအစွန်းရောက်မဲ့ထိပါမဲ့ဟာမျိုးတွေဆိုရင်ကျွန်တော်တို့ထိန်းသိမ်းရတဲ့ဟာမျိုးတွေရှိပါတယ်ဒါနိုင်ငံကမှလည်းဒီလိုပဲလုပ်ရတယ်နောက်တစ်ခုကနိုင်ငံကရင်းနှီးမြှုပ်နှံမှုတွေကတိတ်တိတ်တာမလာတဲ့အတွက်အစိုးရအနေနဲ့အလုတ်ကန်တဲ့ဒီမဖန်တီးနိုင်တဲ့ပြဿနာတွေအဲ့တော့နိုင်ငံကရင်းနှီးမြှုပ်နှံမှုတွေပိုလာအောင်လုပ်ဖို့ဆိုလို့ရှိရင်တိုက်ပြည်မှာတည်ငြိမ်နေဖို့အတိုင်းပြိပိခါတွေမရှိဖို့စွန့်ရင်ကိုလုံလောက်အောင်ရရှိနေဖို့ဆိုတဲ့စတဲ့ချက်တွေကလည်းအရေးကြီးလိုအပ်နေတဲ့ဟာတွေဖြေရှင်းရမယ့်ဟာတွေပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အခုဒီကိုမိုးသေးဆုံးပြောပြသလားပေါ့နော်အစိုးရကတော့ဒီအသွင်ကူးပြောင်းရေးကာလမှာလှုပ်ရှားဆောင်ရွက်နေတဲ့ဟာတွေတွေ့ရတာပေါ့နော်အဲ့တော့အဲ့ဒီမှာရောဒီအခုစစ်တပ်ကလိုက်ပါဆောင်ရွက်မှုဘယ်လောက်တွေ့ရလဲ
။အော်အရင်နေတဲ့စာရင်တော့စစ်တပ်ကပူးပေါင်းဆောင်ရွက်မှုပါဝင်မှုတွေကကောင်းပါတယ်။အဲတိုးတက်လာတဲ့အပိုင်းတွေကလည်းအများကြီးရှိရပါတယ်။ဥပမာဆိုလို့ရှိရင်အသီးသီးသားသားကြီးပဲတချို့ဌာနတွေမှာအရင်ကလိုမျိုးတော့ဆက်ဖက်တာမရှိတော့အရင်ထောင်လန်းကြီးတွေခေတ်ကဆိုလို့ရှိရင်စစ်တပ်ကအလားနေရာနှံ့ပြမှာပွဲရောက်ဆက်ဖက်တာမျိုးတွေပေါ့နော်။အခုအဲ့ဒါမျိုးတွေတိတ်မရှိတော့ဘူး။အော်တဖြည်းဖြည်းတော့ဒီလိုရဲ့လက်ကိုရှော့သွားမှဆိုတော့ပူကောင်းတယ်။တပိုင်းမှာလည်းဘာတွေရရှိနေလဲဆိုတော့ထွေအုပ်လိုမျိုးအုပ်ချုပ်ရေးပိုင်းဒီမှာစစ်တပ်ကပါဝင်ပတ်သက်မှုတွေရရှိနေတယ်။အဲနောက်တစ်ခုကကြတော့စီးပွားရေးပိုင်းမှာလည်းပတ်သက်မှုတွေရှိနေတယ်။ကျွန်တော်တို့အနေနဲ့ကကြံပြုတ်နေတဲ့အပိုင်းတွေကကြတော့ကမ်ဘရော professional army ပေါ့ဗျာအဲ့လိုမျိုးရှိနေကြတယ်။ဥပမာစီးပွားရေးမှာပတ်သက်နေတယ်ဆိုတဲ့အပိုင်းဒီမှာကမ်ဘရောအတွက်လည်းပိုပြီးဝင်ဝေတိုးအောင်ပြည်သူလူထုအတွက်ကိုလည်းမထိခိုက်အောင်ပြည်သူလူထုတွေလည်းရပ်တည်နိုင်အောင်ပေါ့ဗျာ။ဘာမှစကားရှိပါလဲကျွန်တော်တို့ကြားလဲဆွဲတာရှင်းလဲလျှောက်တာဆိုတဲ့တကပုံလို့ပေါ့နှစ်ဦးနှစ်ဖက်ပြန်နှံ့မိခိုးရင်းနဲ့ကြီးထွားသွားနိုင်တဲ့ဒီလိုဖြည့်ရှင်းချက်မျိုးတွေသွားတင်တယ်လေအဲအဲ့လိုမဟုတ်ပဲနဲ့အဲ့လိုစစ်တပ်ကပဲအကုန်လုံးကဒီစီးပွားရေးလုပ်ငန်းတွေမှာအကုန်လုံးပါဝင်ပတ်သက်နေတယ်အဲ့တော့ဒီဖက်ကပြည်သူလူထုရဲ့ပြဿနာတွေမရှင်းဘူးဆိုပြဿနာရှိတယ်တချို့ပိုင်းတွေမှာစီးရီးရောက်ရောက်လို့ခိုးလို့တယ်ဥပမာဟိုမြေသိမ်းတဲ့ကိစ္စမျိုးတွေအဲ့ဒါတွေစစ်တပ်နာမည်သိမ်းပြီးတော့မြေကိုသိမ်းနေတာတွေအဲ့ဒါမျိုးကိစ္စတွေမှာဒီမြေကြီးကရတာလေအကျိုးမြတ်ကဘယ်လောက်ရှိမှာမလို့လေအဲ့ဒါဒီအကျိုးမြတ်ကတကယ်တော့တတ်မလို့အတွက်အကျိုးရှိမလားပေါ့အဲ့ဒါလေးစဉ်းစားဖို့လိုတာလေကျွန်တော်တို့ကြားရတဲ့စစ်တပ်ကစီးပွားရေးလုပ်ငန်းတွေတော်တော်များများကိုသူတို့လက်ထက်ရလာရင်စစ်တပ်ကပတ်စံနေပို့ရမယ်ပို့ပြီးတော့ရေရှည်ရပ်တည်နိုင်မယ်လို့ယူဆခဲ့ကြတယ်အရင်တော့ပေါ့ဥပိုင်အနေနဲ့စိုးရစီးပွားရေးလုပ်ငန်းတွေယူခဲ့တာလေအများကြီးရှိတယ်ဒါပေမဲ့လက်တွေ့အဲ့ဒီစီးပွားရေးလုပ်ငန်းတွေတဝက်လောက်ကမအောင်မအောင်ဘူးပဲအဲ့တော့ ော့နာမည်ပဲပြက်ပြီးပတ်သက်မရတဲ့လုပ်ငန်းမျိုးတွေဖြစ်နေတာပေါ့အဲ့တော့ဘာလို့ဖို့အဲ့လိုမျိုးအလုပ်တွေအဲ့လို policy တွေဆက်ပြီးလေ့ကျင့်နေအောင်လဲဆက်ညှင့်သုံးနေအောင်လဲလို့ကျွန်တော်ကဆွေးနွေးနေတယ
်ဒါနဲ့အခုဆက်ပြီးတော့ကျွန်တော်သိချင်တာတစ်ခုကအခုတလောမှာပို့ပြီးတော့ခက်စိတ်စိတ်လေးဖြစ်လာတာတစ်ခုကဒီအခြေခံဥပဒေပြင်ဆင်ရေးကိစ္စတွေပေါ့နော်ပုံမှန်436တို့59စာလုံးတို့ပြင်ဖို့ကိစ္စတွေကိုလူတွေကဆန္ဒထုတ်ဖော်လာကြရတယ်လေဆိုတော့အဲ့ဒီအပေါ်မှာကိုမိုးသီးဆုံးဘယ်လိုသုံးသပ်ထားလဲ
အဓိကတော့အစိုးရအနေနဲ့အခြေခံဥပဒေကိုပြုပြင်ပေးဖို့ပေါ့ဗျာအစိုးရအခြေခံဥပဒေကိုပြုပြင်ပေးပါမယ်လို့လည်းကြေညာပေးထားတယ်အဲ့ဒီကြေညာပြုထားတဲ့အချက်တွေထဲမှာ59စာလုံးနဲ့ပတ်သက်တယ်အဲ့ဒီမှာတောင်းဆန်းစုကြည်ကိုဒီလိုလိုထောက်ခံရင်သမရဖြစ်ရပါစေမယ်ဆိုပြီးတော့ဥရွှေမန်းကလည်းကြေညာပေးသွားတာရှိတယ်သူအမေရိကလာတော့ကနောက်ဦးသိန်းစိန်ကလည်းထုတ်ဖော်ပြောသွားတာရှိတယ်တခြားကောင်းဆောင်တွေလည်းပြောကြတယ်ဆိုတော့အဲ့ဒီဂရီကုတ်တွေကိုနိုင်ငံတကာနဲ့ပြည်သူတွေကယုံကြကြတာပဲဆိုတော့အဲ့ဒါကိုလည်းစောင့်ကြည့်နေကြတာပဲအဲ့ဒီဂရီကုတ်တွေအတိုင်းလုပ်ဖို့လိုလာတယ်ကျွန်တော်အနေနဲ့အခုဒီမှာ59စာလုံးကိုပြင်မလား436ကိုပြင်မလားလို့ဆွေးနွေးတာလည်းရှိတယ်ကျွန်တော်အနေနဲ့ကတော့59စာလုံးကိုပြင်သင့်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒါလူခွင့်ရေးအခြေခံကြဆုံးချက်ကြီးဖြစ်နေပါတယ်အဲ436ဆိုတော့နီးနာပိုင်းတွေဖြစ်နေပါတယ်ဆိုတော့နီးနာပိုင်းတွေပြင်တာတွေလိုက်ပြင်မယ်ဆိုရင်တော့ကျွန်တော်တို့လိုရင်းမရောက်ဘူးချိန်ကြာသွားနိုင်တယ်အခုပြည်သူလူထုကမြင်နေတာဗျာဒေါအောင်ဆန်းစုကြည်ကိုသမ္မတဖြစ်စေချင်တယ်ဒေါအောင်ဆန်းစုကြည်တက်လာမယ်ဆိုလို့ရှိရင်သူတို့ဘဝတွေပိုကောင်းမယ်လို့မြင်ချင်တယ်အဲ့ဒါသူတို့ဆန္ဒပဲဒါဒီမိုကရေစီထဲမှာဒီလိုမျိုးဖြစ်လေဖြစ်တာရှိတယ်ဒါဒါဒေါအောင်ဆန်းစုကြည်တက်လာသမ္မတဖြစ်လာတိုင်းပြည်ကအုံဖွဲ့ဆိုပြီးကောင်းလားမကောင်းလားဘယ်သူမှအာမမခံဘူးဒါပေမဲ့ပြည်သူလူထုဒေါအောင်ဆန်းစုကြည်ကိုသမ္မတဖြစ်စေချင်တယ်မြင်ချင်တယ်ဒါပြည်သူဆန္ဒကိုကျွန်တော်တို့အလေးနဲ့ထားမယ်လိုက်နာမယ်အဲ့ဒါပဲရှိတယ်အဲ့တော့ဘာဖြစ်သွားမလဲဆိုတော့တိုင်းပြည်မှာဖြစ်နေတဲ့ကြောက်ရွံ့ကြောက်မယုံကြည်မှုတွေနားလည်မှုလွဲနေတာတွေကဖြေလျှော့သွားတဲ့သဘောပဲပေါ့လေအဲ့ဒီလိုအနေအထားမျိုးကအခုကမရှိဘဲနဲ့တခြားပြဿနာတွေကပြန်ပြီးပြက်လာတဲ့အနေအထားတွေအတွေ့ညာတော့ဆိုရင်ကြောင်းလာတယ်လို့ကျွန်တော်အနေနဲ့မြင်တယ
်ဟုတ်ကဲ့အဲ့ဒါဆိုလို့ရှိရင်အခုလက်တလောဖြေရှင်းသေးတဲ့ဒီအရေးကြီးဆုံးပြဿနာကတော့ဒီအခြေခံဥပဒေကိစ္စပဲလို့ကိုမိုးသီးဆုံးပြောနိုင်မလားခင်ဗျာ
ဟုတ်တယ်အခြေခံဥပဒေပြုပြင်ပေးဖို့ပေါ့နော်အဲ့ဒီထက်မှ59စာလုံးပေါ့ဗျာကျွန်တော်ကဒါလူခွင့်ရေးချူတော်အနေနဲ့ကျွန်တော်အနေနဲ့မြင်တယ်နိုင်ငံတော်တစ်ခုမှာအဲ့ဒါတွေအရင်ဆုံးပြင်လိုက်တာပိုကောင်းတယ်လို့ကျွန်တော်အနေနဲ့မြင်တယ်နောက်တစ်ခုကဒီပြည်သူလူထုတွေကကျွန်တော်ခုနပြောလို့ဒေါအောင်ဆန်းစုကြည်သမရအဖြစ်နဲ့မြင်နေတဲ့နိုင်ငံတကာကလည်းမြင်နေတဲ့အဲ့ဒါဆိုရင်ဒီနိုင်ငံဒီမိုကရေစီပြူပြောင်းပြီးအဲ့တော့အကူအညီတွေပေးတဲ့စီးပွားရေးလောက်ကမှုတွေလာတဲ့အဲအလားတူပဲနောက်တစ်ခုကကျွန်တော်တို့အနေနဲ့လည်းဒီမိုကရေစီလှုပ်ရှားမှုကြီးကို happy ending ပေါ့ဗျာပျော်ရွှင်စွာနဲ့အဆုံးသတ်ခြင်းဒီတိုင်းပြည်ကိုပြန်တည်ဆောက်မဲ့အပိုင်းကိုလူတိုင်းကသွားကျင်နေကြပြီအဲ့ဒါကိုအစိုးရလုပ်ပေးဖို့ပဲရှိတယ်အဲ့ဒီအားလုံးကို turning point ပေါ့ဗျာကျွန်တော်ကပြောတော့အဲ့ဒီမှာဘာမှသက်သာချင်မှုတွေရှိတာမဟုတ်ဘူးအဲ့တော့အဲ့လိုလာသွားလိုက်88ကစလာတဲ့လှုပ်ရှားမှုကိုဒီမှာတခန်းကျွန်တော်ညီကိုချုပ်ပြီးလို့ရပြီအဲ့တော့ကျွန်တော်တို့တိုင်းပြည်အတွက်အားလုံးရှိသမျှစွမ်းအားတွေနဲ့ရှေ့ကိုတစ်ဆက်သွားလို့ရပြီအဲ့လိုသွားနိုင်ဖို့ကအခြေခံအကျဆုံးချက်တစ်ခုကိုပြင်ပေးတာအလွယ်ဆုံးလည်းဖြစ်တယ်အမှန်ဆုံးလည်းဖြစ်တယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါတယ်နော်